ကရင်ပြည်နယ်ဖားပွန်ခရိုင်တွင်းက KNU တပ်မှငါထိန်းချုပ်ရနေရာတွေကိုဧပြီလ17ရက်နေ့ကစစ်ကောင်စီဘက်ကလေရင်တွေပြန်ဝဲလာပြီးပြစ်မှတ်ရှာဖွေတာတွေလုပ်တဲ့အပြင်အဲ့ဒီဒေသမှာလက်နက်ကြီးနဲ့ပြစ်နေတာတွေရှိနေတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့သတင်းကိုပြောပြပါမယ်။ကျမမအေးပါပါ။ကရင်ပြည်နယ်အတွင်း KNU တပ်တွေထိန်းချုပ်ရဖားပွန်ခရိုင်နဲ့ဒူပလာယာခရိုင်တွေအတွင်းမှာလေရင်တွေပြန်ဝဲပြီးပြစ်မှတ်ရှာတာတွေလုပ်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ရကြောင်း KNU တပ်မှ9ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးစောကလေတို့ကအခုလိုပြောပြပါတယ်
။ဒီနေ့ဒီမှာဒီနေ့လေ7နှစ်ကြီးမှာလာဝဲတယ်ဒါပေမဲ့ဘာမှမပြည့်ဘူးပြန်သွားတယ်ဒီညနေလာမလားမပြောတတ်သေးဘူးဟုတ်တယ်လာဝဲတယ်ဒီစည်းမော
်ဟုတ်တယ
်အဲ့ဒီဒီဘုံလို့ဂွေမှာမဲအဲ့ဒီအပေါ်မှာလာဝဲတယ်ဆယ်ဘယ်မှပြည့်တဲ့နေရာပဲအော်လူကတော့သူစစ်ပူတာတော့ဒါပေမဲ့ဒီလိုလာဝဲတော့လူများတော့သူဒီလုကင်းနေနေရပါလေသူတို့ဆောက်ထွက်ကြတာပေါ့နော
်ဟုတ
်ပါဟုတ်ကွန်ကောင်းမဲ့မှာလည်းဒီလူလက်လာတက်လာတယ်နောက်ဟိုလူကနေလာပြီးတော့ပြစ်သွားပြီးနောက်ပိုင်းဟိုမရက်တော့ရက်တစ်ခါတစ်ရက်နေ့ရက်တစ်ခါအဲ့လိုမျိုးဝဲပြန်ပြီးတော့လာပြီးတော့အဲ့လိုမျိုးပေါ့လေသူတို့ကဒီလိုလုံနေတာဒီခိတ်ချောက်တဲ့သဘောလည်းပါတယ်နောက်ပြီးတော့ဒီဟိုမျိုးကလေဒီသူတို့ထားခဲ့ပါလေထားခဲ့တဲ့အကြောင်းကိုသူတို့ကလိုက်ချတဲ့သဘောလေးဖြစ်တာပေါ့နော
်အေဘီလာကိုရဲ့နေ့ကလည်းဖားပွန်ခရိုင်နယ်ကိုလေရင်တွေနဲ့ပြန်ဝဲတာရှိတယ်လို့ဖားပွန်ခရိုင်လူတော်မြို့နယ်စောမှုဘလော့အုပ်စုဝါကလေးထူမှခြေဆိုင်နေရာယူထားတဲ့စစ်ကောင်စီတပ်တွေဖြစ်တဲ့တပ်ပခခမရ20ကနေလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံတွေရဲ့လုပ်ငန်းခွင်နဲ့လက်နက်ကြီးတွေကျလာတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုရှေ့ပြောင်းနေထိုင်ခဲ့ရတယ်လို့လည်းဆိုပါတယ်
။နောက်အမျိုးတွေကလည်းသူကလက်နက်ကြီးနဲ့ထူထဲနေတဲ့အခါကျတော့မြို့တွေရဲ့စေယုံကြီးမြို့ပြည်သူစေယုံကြီးအဟောင်းနေရာမှာလည်းသူလက်နက်ကြီးတွေထောင်ထားတယ်။တော့ဒီချောင်းကနာဘေးတောက်တိုင်းပဲကျွန်းစင်းချောင်းကနာဘေးမှာလည်းလက်နက်ကြီးတွေထောင်ထားတယ်လူပုံကြားထဲမှာ
ပါပေါ်မြို့ပေါ်မှာတော့အင်တာနက်ဖြတ်တောက်တာမီးဖြတ်တာအပြင်သတင်းကြည့်နေတဲ့ဆလောင်းတွေကိုပါလိုက်သိမ်းတာတွေလုပ်နေတယ်လို့လည်းဆိုပါတယ်
။ဟုတ်ကဲ့အကုန်လုံးလိုက်သိမ်းနေတယ်။တကယ်ဖုန်းဆိုင်နေဖုန်းတွေလည်းအကုန်လုံးစစ်တပ်ကယူတာဖုန်းတွေလည်းယူရတယ်ဆလောင်းတွေလည်းယူရတယ်။နောက်ပါဆူလာပြားတွေပါဒီအကုန်လုံးတဲသွားလိုက်။ယူစားအိတ်တွေလည်းတဲအဲ့လိုတွေလုံးတာ
။ပါပေါ်ခရိုင်ထဲမှာတော့မြို့ပေါ်လူထုလည်းဘုန်းကိုချင်းတွေတူပြီးဘေးလွတ်ရာမှာနေထိုင်နေရတယ်လို့ကြီးပါလူထုကတော့တောတောင်လေးထဲမှာထွက်ပြေးနေထိုင်နေရပါတယ်မလ28ရက်နေ့နဲ့28ရက်နေ့တွေမှာစေုပ်ချုပ်ရေးကောင်စီတပ်တွေကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ကြီးရွာတွေကဒေသခံတွေတေဆုံးကြတာပြည်ထောင်နဲ့ထိခိုက်ဒဏ်ရာရရှိတာတွေအပြင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တွေအဖြစ်လူရေ12000ခန့်ဟာတောတောင်လေးထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်ရှင်